မြန်မာနိုင်ငံမှာတိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်တဲ့ယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲတတိယအကြိမ်ကျင်းပခွင့်ရရေး SNMD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့နေပြည်တော်မှာရှောက်ထားခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအပါအဝင်အဓိကရည်ရွယ်ချက်၄ချက်နဲ့ဒီပွဲကိုပြုလုပ်တာဖြစ်ပြီးတော့အခုတစ်ခေါက်မှာတော့ရှမ်းပြည်နယ်၊ကယားပြည်နယ်နဲ့မွန်ပြည်နယ်တို့မှာရှိတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနောက်လက်နက်ကိုင်အဖွဲ့အစည်းတွေကအဓိကဦးဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ SNLD ကပြောခွင့်ရပုဂ္ဂိုလ်က VOA မြန်မာပိုင်းကိုပြောပါတယ်။အပြည့်အစုံကိုတော့မန္တနာချမ်းကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရှမ်းတိုင်းရင်းသားအဖွဲ့တွေကယားတိုင်းရင်းသားအဖွဲ့တွေနဲ့မွန်တိုင်းရင်းသားအဖွဲ့တွေဥဆောင်ပြီးတော့တတိယအကြိမ်မြောက်ယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲကိုစက်တင်ဘာလမှာကျင်းပခွင့်ရဖို့အတွက်ဒီကနေ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေနေပြည်တော်မှာတွားရောက်ပြီးလျှောက်လွှာတင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားတွေအနေနဲ့ဒန်းလူအခွင့်အရေးမရရှိတာကြောင့်ပြည်တွင်းငြိမ်းချမ်းရေးကိုမရရှိဘဲဖြစ်နေရတာလို့တိုင်းရင်းသားခေါင်းဆောင်တွေကယုံကြည်ထားကြတာပါဒါကြောင့်လဲမြန်မာအစိုးရနဲ့တိုင်းရင်းသားတွေကြားတနည်းနဲ့တစ်ချိန်ချိန်မှာနိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်လာဖို့ဒီလိုနိုင်ငံရေးဆွေးနွေးပွဲတွေမပေါ်ပေါက်ခင်မှာလဲတိုင်းရင်းသားအဖွဲ့တွေအားလုံးရဲ့ဆန္ဒကိုသိရှိအောင်လို့အခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ SNLD ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လက်ကပြောပါတယ်အထူးသဖြင့်တော့ဒီယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲကိုကျင်းပရတာဟာရည်ရွယ်ချက်၄ခုကြောင့်ဖြစ်တယ်လို့ဦးဆိုင်လက်ကဆိုပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်ဖို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲမပေါ်ပေါက်ခင်မှာကျွန်တော်တိုင်းရင်းသားတွေဘက်ကဒီမိုကရေစီရေးဓာတ်ညီညွတ်ရေးရရှိဖို့နောက်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့နောက်ဖွဲ့စည်းပုံခြေကံဥပဒေပြုပြင်ဖို့ပေါ့နော်ဒီချက်တွေပေါ်မှာဘလို့ဌာနသဘောထားတွေရှိကြတယ်ဆိုတာကိုသူ့ဆုံးပြီးမှတူညီတဲ့အပန်းတစ်ခုရအောင်လို့ကျွန်တော်တို့ဝိုင်းဝန်းဆွေးနွေးကြမှာပါအဲ့ဒါအဓိကရည်ရချက်ပါ
စစ်စိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ပါဝင်ဖို့ကလည်းအဓိကကြတာကြောင့်တက်မတော်ပါဝင်လာဖို့အတွက်ကိုလည်းတိုင်းရင်းသားတွေကကြိုးပမ်းနေကြတာဖြစ်တယ်လို့ဦးဆိုင်လက်ကဆက်ပြောပြပါတယ
်ကျွန်တော်တို့ကတော့ဒီအစိုးရကတိုင်းရင်းသားအဖွဲ့အစည်းအကုန်လုံးကနောက်စိတ်ဟိုးတာအကုန်လုံးပေါ့နော်ဝိုင်းဝန်းဆောင်ရွက်မှသာလေဒါဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာဖြစ်နိုင်မယ်ကျွန်တော်ကြီးပဲလည်းလုံးလုံးမရအောင်ဥမာတက်မတော်ကပြောတာတက်တက်ကြွကြွပါဝင်မှဖြစ်မယ်အဲ့လိုမျိုးတမ်းတော့ကိုယ်တိုင်လည်းပါမဖြစ်မယ်ဆိုတဲ့ဟာကိုလည်းကျွန်တော်တိုင်းသားရင်အကုန်လုံးကဆန္ဒရှိတယ်ဆိုတော့ပေါ်ထုတ်ဖို့လိုအပ်တာပေါ့နော်အဲဒါကြောင့်မလို့အဲ့လမ်းကြောင်းရောက်အောင်ကျွန်တော်ကဝိုင်းဝန်းကြိုးပမ်းနေခြင်းဖြစ်ပါတယ
်အခုခွင့်ပြုချက်တောင်းခံခဲ့တဲ့တတိယကြိမ်ဆွေးနွေးပွဲကိုတောင်ကြီးမြို့မှာစက်တင်ဘာလ20ရက်နေ့နောက်ပိုင်းကျင်းပဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်ခွင့်ပြုချက်ရရင်တော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ထောင်စုအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအပါအဝင်တခြားတိုင်းရင်းသားနိုင်ငံရေးပါတီတွေလက်နက်ကင်ဖွဲ့စည်းတွေကိုလည်းဖိတ်ကြားသွားမှာဖြစ်တယ်လို့ဆိုပါတယ်
။သက်ဆိုင်ရာရှမ်းပြည်နယ်ဆိုရာကိုပဲဖိတ်မှာပါ။တမတော်တော့လောစင်မပါသေးပါဘူး။ကျွန်တော်တိုင်းသားတွေအကုန်လုံးစုတုံပြီးလုပ်ဖို့ဆိုတော့ဥမာကချင်ကြံသေးတာပေါ့နော်။သူကငင်းချင်ရေးမလုပ်ရသေးတဲ့အတွက်ကြောင့်မို့လို့ကချင်ကြံသေးတယ်။ကျွန်တော်တိုင်းသားတွေအကုန်လုံးစုတုံပြီးတဲ့နောက်မှာတမတော်ကသက်ဆိုင်ရာလွှတ်တော်ကအကုန်လုံးပါအောင်လို့တော့ကျွန်တော်လောက်သွားဖို့ရည်ရချက်ရှိပါတယ်ခင်ဗျာနိုင်ငံတော်အဆင့်ဆိုရင်တော့ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းကော်မတီကတော့ပါပါလိမ့်မယ
်ပထမအချိန်တုန်းကတော့ရှမ်းပြည်နယ်တွင်းမှာရှိတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်ဖွဲ့စည်းတွေရဲ့ပြည်ထောင်စုနဲ့ပတ်သက်တဲ့ဆန္ဒတွေကိုအဓိကဆွေးနွေးကြတာဖြစ်ပြီးရန်ကုန်မှာကျင်းပခဲ့တာပါဒုတိယအချိန်မှာတော့ရှမ်းပြည်နယ်လားရှုမြို့မှာရှမ်းပြည်နယ်နဲ့ကယားပြည်နယ်တွင်းကအဖွဲ့စည်းတွေရဲ့ဆန္ဒတွေကိုဆွေးနွေးကြတာဖြစ်ပါတယ်အခုဒီချိန်ကျင်းပမယ်တဲ့မှာတော့ရှမ်းနဲ့ကယားအပြင်မွန်လဲပါဝင်လာတာဖြစ်ပါတယ်ဒီဆွေးနွေးပွဲအားလုံးကိုအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီမှဝန်ကြီးဦးအောင်မင်းတက်ရောက်ခဲ့ပြီးတော့ဒီဆွေးနွေးပွဲတွေအတွင်းငြိမ်းချမ်းရေးတည်ဆောက်ရေးလုပ်ငန်းစဉ်တွေမှာနိုင်ငံရေးအရဆွေးနွေးဖြစ်ရှာတာဟာအရေးကြီးကြောင်းနဲ့ဒါကြောင့်လည်းလက်နက်ကင်အဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲတွေမှာနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးတာတွေကိုအသာပြေလှုံ့ဆော်သွားမယ်လို့ဦးအောင်မင်းကပြောကြားခဲ့ပါတယ်ရှင်